မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့နောက်မှာမြန်မာပထမဆုံးဂျိုရုကိုအသုံးမပြုသေးဘဲကမ္ဘာမြေပြင်အထက်မိုင်250ကျော်မှာရှိတဲ့ ISS နိုင်ငံတကာအာကာသစခန်းမှာယာယီသိမ်းထားဖို့ဂျပန်အာကာသအေဂျင်စီနဲ့ဂျပန်တက္ကသိုလ်တို့ကဆုံးဖြတ်ခဲ့ကြောင်းဂျပန်တက္ကသိုလ်တာဝန်ခံအရာရှိတွေကပြောပါတယ်။မြန်မာနိုင်ငံကပထမဆုံးလွှတ်တင်တဲ့ဂျိုရုကိုမြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ် MAEU နဲ့ပူးတွဲပြုလုပ်တဲ့စီမံကိန်းအရာဂျပန်နိုင်ငံဟောက်ကိုဒိုတက္ကသိုလ်ကတည်ဆောက်ပေးခဲ့တာဖြစ်ပါတယ်။ဒီဂျိုရုမှာကီလိုဂရမ်50လေးတဲ့ဂျိုရုအသေးလေးနှစ်ခုပါဝင်ပြီးနိုင်ငံတွင်းစိုက်ပျိုးရေးနဲ့ငါးလုပ်ငန်းဌာနအတွက်စောင့်ကြည့်လေ့လာမှုတွေလုပ်ဖို့ကင်မရာတွေကိုတပ်ဆင်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်က February 1ရက်အာဏာသိမ်းခဲ့တဲ့နောက်ဒါကိုစစ်တပ်အတွက်အသုံးပြုမှာကိုလူခွင့်လှုပ်ရှားသူတွေနဲ့ဂျပန်အရာရှိတချို့ကစိုးရိမ်ခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်ဟောက်ကိုဒိုတက္ကသိုလ်ကဂျပန်အာကာသစူးစမ်းရေးအေဂျင်စီဂျက်ဆန်နဲ့ဆွေးနွေးပြီးအခုလိုထိမ့်သိမ်းထားလိုက်တာဖြစ်ကြောင်းတက္ကသိုလ်တာဝန်ခံတွေကရိုက်တာကိုပြောပါတယ်။ဂျိုရုဟာစစ်တပ်အတုံးချဖို့လှုပ်တာမဟုတ်ဘဲစစ်တပ်နဲ့ဘာမှမပတ်သက်ခြင်းကြောင့်လဲအမည်မဖော်လိုတဲ့မြန်မာဂျိုရုစီမံကိန်းဆိုင်ရာဂျပန်တာဝန်ခံတဦးကပြောပါတယ်။ဒီဂျိုရုနဲ့ပတ်သက်ပြီးဘာလုပ်ရမလဲဆိုတာဆွေးနွေးခဲ့ကြကြောင်းနဲ့အခုတော့ဒီအစီအစဉ်ကိုရပ်ဆိုင်းထားပြီးပြန်ပြီးစမယ့်အချိန်တော့မသိသေးဘူးလို့လည်းပြောပါတယ်။ဒီဂျိုရုကရတဲ့အချက်လက်တွေကိုဂျပန်တက္ကသိုလ်ကနေစုဆောင်းมาဖြစ်ပြီးမြန်မာအရာရှိတွေတိုက်ရိုက်ရနိုင်မှာမဟုတ်ကြောင်းလည်းပြောပါတယ်။ဒါအပြင်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးချိန်ကစလို့ MAEU တက္ကသိုလ်ပါမခချုပ်ဒေါက်တာကြည်သွန်းနဲ့အဆက်အသွယ်မရကြောင်းလည်းပြောပါတယ်။ဒီဂျိုရုကို NASA American Agatha စူးစမ်းရေးဌာနက February 20ရက်နေ့မှာ ISS နိုင်ငံတကာ Agatha စခန်းစီကိုအခြားပစ္စည်းကရိယာတွေနဲ့အတူလွှတ်တင်ခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကလေးကဂျပန် Agatha စူးစမ်းရေး Jackson ရဲ့ကီဘိုစူးစမ်းရေးယာဉ်ထဲမှာတင်ထားတာဖြစ်ပါတယ်။